ိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မက်တော်ဆေးကန်ထူထောင်သူဒေါက်တာစင်တရာမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ AIDS အဖွဲ့ကနေ2016ခုနှစ်ရဲ့လူသားချင်းစာနာမှုသူရဲကောင်းစုနိုဝင်ဘာလ16ရက်ဗုဒ္ဓဟူးနေ့ကချီးမြှင့်ပေးရလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရဆဲမြို့မှာကျင်းပတဲ့ AIDS ရဲ့နှစ်ပတ်လည်ဆုပေးဖို့အခမ်းအနားမှာဒေါက်တာစင်တရာမောင်ကစုကိုလက်ခံရယူရင်းသူဆေးကမှနှစ်တိုင်းလူနာအရေးအတွက်တိုးလာတယ်လို့ပြောဆိုခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးနောက်ပိုင်းမှာလည်းကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေကြောင့်ပြည်တွင်းမှာရှိတဲ့မရှိဆင်းရဲသားတွေအနေနဲ့မဲဆောက်မှာရှိတဲ့ဒေါက်တာစင်တရာဆေးကန်းကိုလာရောက်ကုသတဲ့အရေးအတွက်တိုးလာတာဖြစ်ပါတယ်။2016ခုနှစ်ရဲ့လူသားချင်းစာနာမှုသူရဲကောင်းစုကိုပေးအပ်ဖို့နောက်ဆုံးစကားတင်ရထားခြင်းခံရသူတွေထဲမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုကိုဆန့်ကျင်လှုပ်ရှားသူဂျာဟာဒူခူရာကင်ညာနိုင်ငံမှာလူမှုအကျိုးပြုလူမှုရေးလုပ်ငန်းတစ်ခုကိုထူထောင်သူဒေါက်တာမာတင်ဖစ်ရှာနဲ့အမေရိကန်ပြည်ထောင်စုမှာလူမှုအကျိုးပူးပေါင်းဆောင်ရွက်မှုအဖွဲ့ကိုထူထောင်ခဲ့သူရှာမာအယ်ဇိုရိုနီရိုနဲ့အတူမြန်မာနိုင်ငံသားဒေါက်တာစင်တရာမောင်လည်းပါဝင်ခဲ့တာဖြစ်ပြီးတော့သူ့ကိုကိုကျော်မဖတ်လူမှုအကျိုးပြုစေတနာလုပ်ငန်းတွေကိုဆွန့်ဆွန့်တမန်လှုပ်ဆောင်နေမှုတွေအတွက်ဒီစုကိုပေးအပ်ဖို့It is အဖွဲ့ကြီးကရွေးချယ်ခဲ့တာဖြစ်ပါတယ်